ဟိုကျန်ငွေတန်ဖိုးငွေတန်ငွေလဲနဲ့တော့မှာဒီ1300အထိတက်သွားတာဟာခုလိုမျိုးတက်လာတာဟာ
ဟိုဘန်ကအခုဆောင်ရည်နေတဲ့ကိစ္စတွေကတော့မှာလေဘာကြောင့်လဲဆိုတော့အခုသူရှိသေးရှိတဲ့ပြောသင့်ပြောတတ်တဲ့ဒီဘိုဘန်ရဲ့ပေါ်လစီတွေမူဝါဒတွေကိုမြင်နေနေရှင်းနေနေကြတယ်အခုဝင်နေတဲ့ဆောင်ရည်တွေဒီနေတဲ့ဈေးကွက်အတိုင်းပဲထိန်းနှီးပေးသွားတယ်ဆိုတဲ့ကိစ္စတွေဒါကောင်းတဲ့ကိစ္စတွေဖြစ်ပါတယ်ဒါအဲ့တော့အဓိကကတော့ကျွန်တော်တို့ရှိပိုင်းကိုကိုယ်ဝီးမောအောင်လုပ်ဖို့
ဘယ်နည်းနဲ့ဘယ်ကံကြတွေကိုဘယ်လိုပံ့ပိုးပေးရတော့ဖြင့်ဘယ်စီးပွားရေးဥမော်အောင်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စဟာဒါအစိုးရပိုင်းနဲ့ပုံပြီးဆိုင်နေလို့ပြောလို့ရပါတယ်ဒါဘူပံကတော့ဒါသူမျိုးစုကနေဒါတို့လည်းသူရဲ့မူတိုင်းပဲထိမိပေးနေတဲ့ဟာကအခုချိန်မှာလုံလောက်တယ်လို့ပြောလို့ရပါ
တရုတ်နဲ့အိန္ဒိယနိုင်ငံလည်းဖြစ်တယ်မြန်မာနိုင်ငံအတွက်တရုတ်နိုင်ငံစီးပွားရေးဆက်သွယ်မှုအကြီးဆုံးနိုင်ငံလည်းဖြစ်တယ်ဆိုတော့မြန်မာအစိုးရအတွက်ကအခုလိုတရုတ်ပြည်မှာစီးပွားရေးမတည်မငြိမ်ဖြစ်နေတာတွေကဘယ်လောက်ထိများစိုးရိမ်စရာဖြစ်နိုင်မလဲ
စိုးရိမ်မှုကောင်းပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟာကျွန်တော်တို့ရှိကဒီဒီကကွန်မရှင်တွေဝင်နေတဲ့နိုင်ငံဖြစ်ပေါ့ဘယ်လိုရင်းနှီးမြှုပ်နှံမှုတွေဆောင်ရွက်နေတဲ့နိုင်ငံလည်းဖြစ်တယ်နောက်ပြီးတော့တရားမဝင်တဲ့လမ်းကြောင်းတွေကလည်းဒါအရေးကြီးတယ်ဟုတ်အများကြီးရှိနေတဲ့နိုင်ငံတွေဖြစ်တော့သူ့နိုင်ငံစီးပွားရေးတိကျရင်ဒါကျွန်တော်တို့နိုင်ငံအတွက်လည်းဒါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ပြီးရင်ကျွန်တော်တို့မှာပုံပြီးအရေးကြီးချက်တွေစဉ်းစားမယ်ဒီဆက်တော့ဒီဒီမဲ့တဲ့ဒေသတွေနဲ့ဒီထိခဲ့သွားတဲ့ဒီဆက်ပြေးမျိုးတွေဒီလိုကြတာဒီမှာရှိတဲ့လူတွေရဲ့ဝင်ဝင်ပြန်ပြီးတော့ဒါဆက်လာအောင်လုပ်နိုင်မှုဆိုတဲ့အစီအစဉ်ကောင်းနေလဲစနစ်တကျထပ်ပြီးပို့သွားနေပါတယ်။ဒါကတော့ပို့ပြီးတော့တရုတ်နိုင်ငံရဲ့အကြောင်းစီးပွားရေးအကြောင်းဖြစ်လာမယ်ဒီကဲထဲကျွန်တော်တို့ဒီဘင်းမှာဒီဘောဘေးဆိုင်ကြောင်းဖြစ်လာမယ်စီးပွားရေးကြီးရဲ့ဟာပို့ပြီးကြီးလိမ့်မယ်လို့ပြောတော့
မြန်မာနိုင်ငံမှာဆိုလို့ရှိရင်အဓိကဟိုအများဆုံးရင်းနှီးမြှုပ်နှံတာကတရုတ်နိုင်ငံကလို့ပြောလို့ရတယ်ပေါ့နော်ဆိုတော့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံမှာကြီးကြီးမားမားရှိတယ်ဟိုကဏ္ဍဆောင်မှာပေါ့ဆိုတော့အခုလိုမျိုးတရုတ်ကရွံွေကြတယ်တရုတ်ရဲ့စီးပွားရေးတည်တည်တာတာကိုအခုကဖုံးလို့ဖိလို့မရတော့တဲ့အနေအထားတိကြတယ်ဆိုတာပေါ်ပေါ်တင်တင်ဖြစ်လာတဲ့အခါကျတော့ဒီအဲ့ဒီမြန်မာနိုင်ငံမှာရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေကတော့ဘယ်လောက်များအကျိုးသက်ရောက်မှုရှိနိုင်မလဲရုပ်တရက
်ပေါ်ပေါ်တော့ကျွန်တော်တို့မြန်မာနိုင်ငံကတော့တရုတ်နိုင်ငံအတွက်မဟာပြူအောင်မြောက်တဲ့ဒီရင်းနှီးနှံခြင်းနိုင်ငံလည်းဖြစ်ရင်းနှီးမြှုပ်နှံမှုလောကမှာနိုင်ငံလည်းဖြစ်တော့သူတို့အနေနဲ့ကတော့ဒါနောက်ဆုံးကြမှာဒီကျွန်တော်တို့ရှိကရင်းနှီးမြှုပ်နှံမှုကိုချော့ချဖို့စဉ်းစားနေတယ်လို့ဖြစ်ပါတယ်။သူတို့ရှင်တို့ဟိုပါပေါ့ဒီအဝေးမှာသွားပြီးရင်းနှီးမြှုပ်နှံနဲ့ကိစ္စရအားလို့သူတို့ပြန်ပြီးစဉ်းစားပါပေါ့နော်။အဲတော့ဒီဥမာပြင်အာဖရိကတို့ကျန်တဲ့နေရာမှာရင်းနှီးမြှုပ်နှံမှုတွေသူတို့ပြန်ပြီးချော့ချကောင်းချော့ချနိုင်တယ်။အဲတော့ဒီသူတို့ပြန်ပြီးတော့ချစ်ချစ်လေးလေးနဲ့လုပ်ဖို့စူးစမ်းနေတဲ့ကာလဖြစ်ပါတယ်။အတစ်ခါကကြည့်ရရင်လေဒီဒီလိုနိုင်ငံရဲ့အခုစီးပွားရေးကျသွားတဲ့ဟာကဒီတကယ်ပြဿနာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တွေလည်းခက်ခဲရှိပါတယ်။သို့သောဒီလိုနိုင်ငံဘက်ကနေပြီးတော့အခုပြန်ပြီးတော့စီးပွားရေးဥမ္မာလောင်းလုပ်တဲ့ဇုံဆိုင်နေရာတွေဒါကျွန်တော်တို့ပြန်ပြောင်းဖြစ်နေပါတယ်။အခုဆိုရင်တို့ဒီအတုံးနှုံးကိုလျှော့ချတဲ့ကိစ္စရှိတယ်။ရင်းနှီးမြှုပ်နှံမှုကိုပို့ပြီးတော့လုပ်ဆောင်အောင်ဆိုပြီးတော့လုပ်တဲ့ဒီဟိုပေါ့မဲလုံးပေးတဲ့ဒီလိုဆိုတာသူစက်စက်ကိုထုတ်လာတာသိရပါတယ်။အဲ့အတွက်ကြောင့်ဒီဟာကဒေတာကျွန်တော်နိုင်ငံအတွက်ခွင့်လန်းတတ်နိုင်ချာရှိတယ်လို့ဒီတစ်ခါကစဉ်းစားပါ
ဟုတ်ကဲ့အဲ့ဒီနေရာမှာဘလူဟာမျိုးတွေများအဓိကထားတင်ပါတယ်တဘောပို့ကုန်တွင်းကုန်ကဏ္ဍမှာတော့အဓိကကြတာတော့မှန်ပေမဲ့ဘယ်ကန်ဘလူမျိုးကျွန်တော်တို့မြန်မာနိုင်ငံဘက်ကကုန်တယ်တွေအနေနဲ့သတိထားတင်ပါတယ်တဘောငွေကြေးကိစ္စမှာလားငွေအလွဲပြောင်းကိစ္စမှာလားကုန်ပစ္စည်းကိစ္စမှာလားဘလူမျိုးဖြစ်နိုင်မလဲဗျာ
မျိုးမျိုးကျွန်တော်တို့တော်တော်လေးကိုလေးထားစီစဉ်ရမယ်သဘောရှိပါတယ်နောက်တစ်ခုကျွန်တော်တို့စဉ်းစားမယ်ကိစ္စကဒီဒီဘေးအသင့်နဲ့ဒေသတွေကလည်းမြန်မာနိုင်ငံမှာတော်ကိုများပြီးတော့ကျွန်တော်တို့ရဲ့ဒီစိုက်ကြီးကဏ္ဍကိုတော်ကိုထိနိုင်နေစရာရှိတဲ့ကြောင်မဟုတ်ဘူးကျွန်တော်တို့ကီရင်းစေးဘက်မှာလိုအပ်ချက်ကလည်းဒါဒီနားမဲ့သဘောရှိပါတယ်အဲ့တော့ကုန်တယ်ရင်းနေနဲ့ဒီကိစ္စကိုကုန်ငွေကြီးကိုလုတ်တဲ့အခါမှာဒါကုန်ငွေကြီးဝင်ပြီးခဏနေလေအမြင်ရဆက်ဆက်ပြီးတော့ဒါမဟာဇီဝချက်ချက်စဉ်းစားဆောင်ရပို့ရပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီပြပဇီခွဲဆိုတာကတရုတ်ဇီခွဲပေါ့။တရုတ်ဇီခွဲမှာဈေးမဆိုင်တဲ့ကိစ္စတွေဒီငွေဈေးမရှင်းသေးနိုင်တဲ့ကိစ္စတွေရှိလာနိုင်တဲ့အနေအထားမှာကိုယ့်ဖြည်းင်းထဲမှာလွယ်လွယ်ကူကူနဲ့ရောင်းလို့ရနိုင်တဲ့အနေအထားမျိုးကိုလည်းဒါကြောင့်လဲပြီးတော့စဉ်းစားလုပ်တော့ရတယ်ဆိုရင်ဟိုတော်တော်စဉ်းစားထားမှာဒါကိုဒီဘေးစဉ်ဒီလူတွေအတွက်လည်းအကျိုးရှိဒါသူတို့ကုန်ငွေရေးစီးပွားရေးအတွက်လည်းအကျိုးမရောက်ခင်တယ်ဒါနှုန်းနှစ်ဖက်ဒါသူရဲ့စံပုတ်စုကြီးခုနဲ့ပါတာထိန်းချောင်းပြီးဆောင်ရွက်တော့မယ်ဆိုရင်ဒီစားဟာဒါအဲ့လိုစဉ်းစားနိုင်တဲ့အစီအစဉ်မျိုးဒီရှိတယ်